16ကြိမ်မြောက် KNU ကအမျိုးသားအစည်းအရုံးကွန်ဂရက်ကိုမတ်လ14ရက်နေ့ကစပြီးတော့ကျင်းပခဲ့ပြီး၄နှစ်ကြာကာလအတွင်း KNU ရဲ့လုပ်ငန်းအစည်းအရုံးခန်းစားတွေကိုဆွေးနွေးမှုတွေပြုလုပ်ခဲ့ကြပြီးမကြာခင်ရက်ပိုင်းအတွင်းမှာတော့ KNU ခေါင်းဆောင်တစ်ကိုရွေးချယ်ဖို့ရွေးကောက်ပွဲပြုလုပ်တော့မှာဖြစ်ပါတယ်။ညီလာခံမှာတော့ NCA လက်မှတ်ထိုးထားတဲ့ KNU တပ်မှတချို့မှာစစ်တပ်နဲ့ထိတွေ့မှုတွေရှိနေတဲ့အကြောင်းတွေရောဆိုသွားသလိုKMU ခေါင်းဆောင်တချို့ဟာဗိုလ်ချုပ်မှူးကြီးဟောင်းတန်းရွှေနဲ့တော်ရောက်တွဲဆုံမှုတွေရှိတယ်ဆိုတာကိုလည်းကွန်ဂရက်မှာတင်ပြမှုတွေရှိတယ်လို့ဆိုပါတယ်။ငါအေးမာကသတင်းပေးပို့ထားတာကိုနားဆင်ကြည့်ပါခင
်ဗျာ။ဒီအမျိုးသားစည်းရုံး KNU ရဲ့16ကြိမ်မြောက်ကွန်ဂရက်ကို KNU ဌာနချုပ်ဖြစ်တဲ့လော်ကီလာမှာမတ်လ14ရက်နေ့ကနေစတင်ကျင်းပခဲ့ပြီးသုံးဖက်တာကာလအတွင်းမှာပဲပြီးခဲ့တဲ့၄နှစ်တာကာလအတွင်းကဆောင်ရွက်ခဲ့တဲ့KNU အဖွဲ့အစည်းတွင်းကအားနည်းချက်တွေအားတောက်ချက်တွေကိုဆွေးနွေးခဲ့ကြတာပါမကြာခင်ဒီရက်ထဲမှာပဲခေါင်းဆောင်စစ်တွေကိုရွေးချယ်မဲ့ရွေးကောက်ပွဲကျင်းပမှာဖြစ်ပြီးမနေ့ကမှတော့ရွေးကောက်ပွဲကော်မရှင်ကိုဖွဲ့စည်းနိုင်တယ်လို့ယူဆကြောင်း15ကြိမ်နောက်ကွန်ကရစ်တုံးကရွေးချယ်ခံခဲ့ရတဲ့တွဲပွဲအထွေထွေမှုတည်သူတို့တော်တီကပြောပါတယ
်ရွေးချယ်မှုကော်မရှင်ကိုဖွဲ့မယ်ဖွဲ့ပြီးရွေးချယ်မှုကော်မရှင်ကဟိုစီကံကျဲတွေအားလုံးကိုစာမှမယ်စီကံကျဲကိုဖတ်ကြားမယ်ဒီအနေနဲ့တို့ဆောင်ရွက်ရမယ့်ကိစ္စတွေကိုကျွန်တော်ထင်ပါတယ်။ကြညာနေလုံးလုံးတော့ကုံသွားနိုင်လာတယ်။သဘက်ခါနေလောက်မှာကျွန်တော်ကရေကောက်ပြတ်စတင်နေလိမ့်မယ်လို့တော့ကျွန်တော်ကြိုဝေယုံကြည့်တယ်ခင်ဗျာ
။ KNU ဟာတနင်္ဂနွေလောဖြစ်ခဲ့တဲ့ကိစ္စမှုရဲ့ဆေးရေးသဘောတူစာချုပ် NCA ကိုတခြားလက်လက်ကန်ခုနှစ်ဖွဲ့နဲ့တူ2015ခုနှစ်အောက်တိုဘာလ15ရက်နေ့ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒီလိုရေးထိုးထားပေမဲ့ KNU တက်မဟာတချို့မှာမြန်မာစစ်တပ်နဲ့ထိတွေ့မှုတွေတချို့တော့ရှိနေတယ်ဆိုပြီးသူတို့တော်စီကပြောပါတယ်
ဒီတောင်ဘဲကတက်မဟာနှင်းနောက်ပြီးတော့တက်မဟာနာဖြစ်တဲ့ဖာပုံခရိုင်သူတို့တချို့အပိုင်းတွေလာတဲ့ခါကျတော့ပို့ပြီးတော့ထိတွေ့မှုတော့ရှိတာပေါ့နော်တချို့ကစစ်တပ်ဘက်ကဟိုရိတ်ခါလမ်းကြောင်းကနေပို့ဆောင်လာလို့ဖြစ်ဖြစ်ပေါ့နော်နောက်ပြီးတော့လေပို့နေကြဒီနေဆက်ဆောင်ရင်းနဲ့ချောင်းတလျှောက်လုံးပေါ့နော်ဖာဆောင်ကနေပြီးတော့ကျွန်တော်ဒီတက်ကအကြည့်ပေါ့အဲ့ဒါအဲ့လိုမျိုးရိတ်ခါပို့တာမျိုးတွေသွားလာတာမျိုးတွေဟိုအဲ့ဒါဟိုထိတွေ့မှုတော့ရှိပါတယ်သူတို့ဒီ MCA ရှိဟိုရှိနေတဲ့ကာလကောင်မှဟိုကျွန်တော်ဘက်ကဒီယုံမတန်ပြည့်ရှိနိုင်လောက်တဲ့သတ်မှတ်ထားတဲ့အတိုင်းချက်ပို့ပြီးတော့ဆောင်ရတာမျိုးတွေသတ်မှတ်ထားတဲ့အတိုင်းချက်ကိုဟိုတန်ပြည့်ရှိစေမယ့်အပြုအမူတွေလုပ်နေတာကိုတော့ကျွန်တော်တွေ့နေရတယ်ခင်ဗျာဟုတ်ကျွန်တော်ရဲ့လုံခြုံရေးကိုဖြစ်ခိုင်းနေစေနိုင်တဲ့အရာအဲ့ဒါလုံခြုံရေးအရာစိုးမိုးဒီတော့မှလာပြီးတော့ဟိုချလာတဲ့အရာတွေအားလုံးကတော့ဒါကိုကျွန်တော်တို့ကသိမှတ်ဖို့ကျွန်တော်တို့ကတော့သုတ်ပြန်ဖို့ဒါကိုတော့လူတစ်ဖက်ညှိနှိုင်းဆောင်ရွက်သွားဖို့ဒါကိုတော့ကျွန်တော်တို့ညှိနှိုင်းတာပဲ
ကြီးလာကန်ကျင်းပနေတယ်မှာပဲလူမှုကွန်ရက်စာမျက်နှာတွေမှာ KNU ရဲ့ထိပ်ပိုင်းခေါင်းဆောင်တချို့ဟာဗိုလ်ချုပ်မူကြီးဟောင်းစန်းရွှေနဲ့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်ဒီတွေ့ဆုံမှုနဲ့ပတ်သက်လို့တော့ကွန်ကရစ်မှာတင်ပြမှုတွေရှိနေမဲ့ပွင့်လင်းမြင်သာမှုတွေအားနည်းခဲ့တယ်ဆိုတဲ့အငင်းပွားမှုတွေလည်းရှိခဲ့တယ်ဆိုပြီးပြောပါတယ်
။အော်တွေ့တာတော့မှန်ပါတယ်။ခုနပြောတဲ့ CC ရဲ့သဘောတူညီချက်လားသဘောတူညီမဟုတ်တာလားဆိုတဲ့ဝိဝါဒတွေကွဲလွဲမှုတော့ရှိတာပေါ့နော်။ဒီနေရာမှာကျွန်တော်စံပြားစိတ်ရှိတာကပွင့်လင်းမြင်သာမှုမရှိတဲ့ခါကျတော့စံပြားစိတ်ကြီးပါတယ်။အကြေးရတာပွင့်လင်းမြင်သာမှုရှိနေဆိုစံပြားမကြီးပါဘူး။ဒီကနေ့ကတော့အဲ့လိုမျိုးဟုတ်ပဲလူနဲ့ပဲကောင်းဆောင်နဲ့ပဲဆိုအရာရှိနေပြည့်ခဲ့တယ်ဆိုတဲ့ဟာကိုတော့ကျွန်တော်တို့ဒီကွန်ဂရက်မှာချပြသွားတာလည်းရှိပါတယ
် KNU အနေနဲ့အစိုးရရဲ့မတရားအသိန်းကနေပယ်ဖျက်ခဲ့တဲ့အဖွဲ့ဖြစ်လာပြီးတဲ့နောက်မှာတော့16ကြိမ်နောက် KNU ရဲ့ညီလာခံကိုပြည်ရင်းပြည်ပကအရင်လူမှုအခြေပြုအဖွဲ့အစည်းတွေနဲ့ကရင်လက်နက်ကိုင်အဖွဲ့တွေနဲ့စုံလင်စွာတက်ရောက်ခဲ့ကြတာပါ16ကြိမ်နောက်ညီလာခံကိုတော့တက်မာ9ခုကညီလာခံကိုယ်စားလှယ်218ဦးနဲ့ပြည်ရင်းပြည်ပကလေ့လာသူတရားတယောက်ခဲ့လို့ဆိုပါတယ် KNU ကရင်မျိုးသားစည်းရုံးကို1948ခုနှစ်မှာစတင်ဖွဲ့စည်းခဲ့ပြီးအမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးအတွက်နှိရှေကြစွာလက်နက်ကင်တက်ခဲ့ပြီးတိုင်းရင်းသားတပ်ပေါင်းစုတွေကိုဦးဆောင်ခဲ့တဲ့အင်အားကြီးတဲ့ကရင်တိုင်းရင်းသားလက်နက်ကင်အဖွဲ့လည်းဖြစ်ပါတယ်နှစ်ပေါင်း60ကျော်ကြာမှာမြန်မာအစိုးရနဲ့အဖြစ်ခတ်ရေးဆေးရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်